ကရင်မျိုးသားစီယုံ KNU တပ်မဟာ1ထိန်းချုပ်နယ်မြေဖြစ်တဲ့ဖအန်းမြေမြို့နယ်တွေကတိုက်နယ်စေယုံတစ်ခုကိုနေကြာဆောက် BGF တပ်ကဝင်ပြီးတော့သိမ်းလိုက်တဲ့အတွက်လူနာတွေနဲ့စေယုံဝန်ထမ်းတွေထွက်ပြေးနေရပါတယ်KNU နဲ့နေကြာဆောက် BGF တပ်တွေနိုမာလ18ရက်နေ့ဗုဒ္ဓဖူးနေ့ကတနေ့လုံးတိုက်ပွဲဖြစ်ခဲ့ပါတယ်အဲ့နောက်မှာတော့ BGF တပ်တွေကစေယုံကိုသိမ်းလိုက်တာပါဒီအချိန်နေရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
ကရင်ပြည်နယ်ဖမ်းမြို့နယ်တွေက KNU တပ်မဟာ1ထိန်းချုပ်နယ်မြေတွေကို BGF တပ်တွေဝင်လာတဲ့အတွက်နိုဝင်ဘာလ18ရက်နေ့ကနှစ်ဖက်အကြားတိုက်ပွဲ3ချိန်ဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေကို KNU တထုံခရိုင်အတွင်းရေးမှူးဘရိုဆော့ဆုံမြင့်ကအခုလိုပြောပါတယ
်။တိုက်ပွဲ18ရက်နေ့အလဲဖြစ်တဲ့အဲ့ဒီတော့ကိခင်းနဲ့ပလာတောင်ကမှဖြစ်တယ်။မနေ့4နာရီမှတစ်ချိန်ညနေ2နာရီမှတစ်ချိန်6နာရီမှတစ်ချိန်ပါလီစည်းပြသွားတယ်လို့ကျွန်တော်သိရတယ်။ပထမတစ်ကြိမ်တော့မနေ့နေ့ကြိမ်လည်းကားနဲ့စီးညနေ4နာရီမှတော့ကားစီးပြီးတော့ညနေ6နာရီမှတော့ကားစီးပြည့်လို့ကျွန်တော်သိရတယ်။ဖြစ်ခိုင်းမှုတော့ကျွန်တော်တို့မသိရသေးဘူး။
တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ဖလန်တောင်ကျေးရွာတဲကို BGF တပ်ဖွဲ့တွေဝင်လာပြီးတိုက်နယ်စေယုံကိုစီးနှင်းသိမ်းပိုက်လိုက်တဲ့အတွက်လူနာတွေစေယုံဝန်ထမ်းတွေထွက်ပြေးခဲ့ကြရတယ်လို့ပထိုးစောစုံမြင့်ကပြောပါတယ
်။အဲ့ဒီဖလန်တောင်စေယုံသူဝင်ပြီးတော့စေယုံသူတို့ဖြစ်စီရဲပြီးတော့ဆဲထဲမှာရှိတဲ့ဖြစ်ဖြစ်စီတဲ့ဓာတ်မှန်တွေသူတို့ဖြစ်တယ်ပြီးတော့ဓာတ်မှန်ဆက်တွေလည်းဖြစ်တယ်။ဒီဆိုင်ကလေးတို့တိုင်းနဲ့ဆမ်းမရုံတန်းလည်းပြရတယ်ပြရမှာတော့တို့ရှိတယ်ယူရတယ်မှရှိတယ
်ဖလန်တောင်ကျေးရွာတိုင်းနဲ့ဆေးရုံနဲ့ဘယ်သူမှမဝင်ဖို့ BGF ဘက်ကအမိန့်ထုတ်ထားတာကြောင့်ပျက်စီးမှုအခြေအနေကိုမသိရသေးပေမဲ့ဆေးဝါးပစ္စည်းတွေကိုယူဆောင်သွားတယ်လို့ဖလန်တောင်ကျေးရွာသားတူကပြောပါတယ
်ဒီလိုမြင်ရသေးဘူးလားသူကအမိန့်ပြောပေးတယ်ဟာဒီဆေးရုံကိုရုပ်ဝမသွားပြန်ဒီလိုပြောတာယူသွားတယ်မသွားရဘူးပေါ့ဆေးတရားပစ္စည်းမရလားဘာလို့ယူသွားလဲဟာရန်ကမှာချောက်ယူတာပြီးတော့ပြန်ဆိုင်သွားတာ
ဖလန်တောင်ကျေးရွာတိုင်းနယ်ဆေးရုံဟာဒုံသမိချောင်းတစ်လျှောက်ကဒေသခံတွေကျန်းမာရေးအတွက်အရေးကြီးတဲ့ဆေးရုံတစ်ခုဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ဒါအပြင်ဒေသခံရွာသားတွေကို BGF တပ်ကလမ်းပြအဖြစ်ခေါ်ဆောင်အသုံးပြုခဲ့တယ်လို့အဲ့ဒီကျေးရွာသားကပဲပြောပါတယ
်ဆရာမဖောက်တာမြေခေါ်တော့သွားရတာပေါ့သူတို့ဘိုးရဆွေရကသွားတာခေါ်လို့မရကျန်းမာဖောက်တော့သူတို့လည်းကြောက်လို့တော့ရွာရောက်ပြီးဆိုပြန်လွတ်လိုက်တယ်အဲ့ဒီလို
ဖန်မြို့နယ်ဘက်က KNU တပ်မဟာ1နဲ့တိုက်ပွဲဖြစ်တဲ့အခြေအနေတွေကိုသိရဖို့နေကြားဆောင်တပ်ရင်း2019ကဒူးရင်မှုဗိုလ်မှူးစောကျော်နော်ကိုမေးမြန်းရမှာတော့အသေးစိတ်အခြေအနေကိုမသိရပေမဲ့ဖလန်တောင်ကျေးရွာဒေသကို BGF ကထိန်းချုပ်ထားကြောင်းပြောပါတယ်
ဒီကဖွဲ့တယ်ဟုတ်ကဲ့ထိတ်ထားတယ်ပဲအဲ့နေရတယ်အဲ့မှာပြစ်ကတ်မှုကအနေချင်းနဲ့ပြင်ပေါ်အဲ့လိုမျိုးပေါ့အဲ့ဒီမိုင်းတွေနဲ့တော့တော့အနေချင်းမှာပဲအဲ့တော့ပြက်စီလောက်ကဆင်းတော့မဖြစ်ပါဘူးမော်လို့ပြုလို့တော့ရပါတယ
်နိုဝင်ဘာလ14ရက်နေ့ကလည်း BGF 2014တပ်ဖွဲ့တွေနဲ့ KNU တထုံခရိုင်တပ်မဟာ1တရင်တစ်တို့ဖမ်းမျိုးနယ်အတွင်းထိတွေ့ပြစ်ကတ်မှုတစ်ကြိမ်ရှိခဲ့တယ်လို့ KNU ဘက်ကပြောပါတယ်ဆရာနာသိမ့်ပြီးနောက်ပိုင်းစီအေးပဋိပက္ခဖြစ်နေတဲ့ KNU တပ်မဟာ1တထုံခရိုင်နဲ့တမငါဖားဖို့ခရိုင်ဘက်ကိုနေကြားဆောင် BGF အကူအညီနဲ့စစ်တပ်ကထိုးစစ်ဆင်တိုက်ခိုက်နေပါတယ်ခင်ဗျာ